ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်နဲ့ဖားပုံမြို့နယ်ကြားအစိုးရစစ်ကြောင်းတစ်ခုဆွဲမိုင်းနဲ့တိုက်ခိုက်ခံရတာကြောင့်တပ်မတော်အရာရှိတဦးကြာဆုံးသွားတယ်လို့တပ်မတော်ဘက်ကပြောပါတယ် KNU ကရင်အမျိုးသားအစည်းအရုံးဘက်ကတော့ဖားပုံခရိုင်တပ်မဟာ9နေမြေအတွင်းခွင့်ပြုချက်မရဘဲမြန်မာစစ်တပ်ကဝင်ရောက်လာတဲ့အချိန်မှာ KNU ဘက်ကထောင်ထားတဲ့မော်တော်ကားမိုင်းကိုဖောက်ခွဲတဲ့အချိန်ထိခိုက်သွားတာသာဖြစ်တဲ့အကြောင်း KNU တာဝန်ရှိသူတွေကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတန်တောင်ကြီးမြို့နယ်လွန်ဖပိုမြို့နယ်တွင်လမ်းကြောင်းအခြေအနေကြီးရှိဖို့လာတဲ့တပ်မတော်စစ်ကြောင်းမိုင်းဆွဲခံရပြီးတိုင်းရင်းမှုစစ်အရာရှိတူကြာဆုံးသွားတယ်လို့တောင်ပိုင်းတန်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရပူမှုကြီးကျော်စုမှုကပြောပါတယ
်ဖြစ်ချက်ကကျွန်တော်တို့ရှိတဲ့ပုံမှန်လမ်းကြောင်းတိုင်းနဲ့လမ်းကြောင်းဖြစ်တာပေါ့တဲမီအခွက်သွားတဲ့အချိန်ဒီလိုဆွဲမိုင်းနဲ့တိုက်တာလေကျောင်းကြီးချင်းနဲ့တဲမီကြသွားတယ်ကျွန်တော်မရှိပါဘူ
းဇန်နဝါရီလ28ရက်နေ့ညနေပိုင်းမှာတန်တောင်ကြီးမြို့နယ်လွန်ဖာပုံမြို့နယ်တွင်လမ်းကြောင်းအခြေအနေကိုကြည့်ရှုဖို့အလားထင်းယူတောင်ကြားထဲမှာဆွဲမိုင်းဆွဲခံရပြီးတော့ခမရ908တိုက်ရင်မှုဒုပမှုကြီးအောင်ကျော်စုကြာဆုံးသွားခဲ့တယ်လို့လည်းပြောပါတယ်မိုင်းပေါက်ွက်တဲ့နေရာဟာကရင်မျိုးရာစီယုံ KNU တပ်မ9ခြေပြုတ်ရာဒေသဖြစ်ပါတယ်။အဲ့ဒီနေရာမှာအခုလိုမိုင်းခွဲခံရတယ်လို့စစ်တပ်ဘက်ကပြောပေမဲ့ KNU တပ်မ9ပြောခွင့်ရဗိုလ်မှူးကလည်းသူကတော့ဒီမိုင်းကိုစစ်တပ်ဘက်ကဖောက်ခွဲတာလို့ပြောပါတယ်
။မြမတပ်မတော်ဘက်ကပေါ့လေသူတို့ရိတ်ခါပို့ဆိုပြီးတော့မှသူဒီကန်လန်ဖောက်ဖို့သူတို့တောက်တယ်။ဒါပေမဲ့တပ်မ9ဖက်ကနေပြီးတော့မှသူတို့ပြုတ်လေသူတို့ကနေပြီးတော့မှခွေပြုတ်ပြီးနေတယ်မြူတီဖြစ်စီသူတို့ကတော့လုံမှာပဲလို့သဘောကအဲ့လိုမျိုးရှိတဲ့ပုံမှာဟိုတပ်မှ9ဖက်ကပေါ့လေဒီသူတို့လာမဲ့လမ်းကြောင်းပေါ်မှာတပ်မှ2ရဲ့ပစ္စတိစခန်းကျော်လို့ပြီးတော့ဒီတပ်မှ9ကြီးထဲမှာသူရောက်လာတယ်အဲ့ဒီမှာသူ့လူတွေကိုသူတို့ရေးယူဆိုင်တယ်နောက်တော့အဲရှိတဲ့တပ်ဖွဲ့ကိုသူတို့သွားရတယ်ဒီမိုင်းကိုသူသွားတွေ့သွားတယ်တပ်မှ9ဖက်ကအဲ့ဒီထောင်ကနေကားမိုင်းကိုသူတို့ကဖောက်ခွဲပြီးတယ်လေအဲ့ဒီအောက်ကွဲကြောက်သူတို့ပြန်ပြီးတော့ကျလို့မျိုးဒီတပ်မှ9ဖက်ကနေပြီးတော့ဆွဲတိုင်းနဲ့သွားဆက်ရမဟုတ်ဘူးနော်ဒီဆုံးတာလျှောက်ဟိုတန်ရရတာကတယောက်တဲ့
ဖာပုံခရံတပ်မ9ဒေသအတွင်းမှာတပ်မတော်ကနေလမ်းဖောက်လုပ်မှုဖြစ်စဉ်တွေကြောင့်ဒေသအခြေပြုနေတဲ့ KNU တပ်ဖွဲ့တွေနဲ့မကြာခဏဆူတူလို့တိုက်ပွဲဖြစ်ပွားနေတာပါဘူမူကြီးကျော်စုမှုကတော့အခုလိုမိုင်းခွဲခံရမှုနဲ့ပတ်သက်လို့တပ်မတော်အနေနဲ့ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခတ်မှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GMCU နဲ့ KNUC ကန့်ကွက်စာတွေပို့ထားတယ်လို့ပြောပါတယ်အန
်တီတွေ့ရတာပဲအန်တီတိုက်လိုက်တာပေါ့ကျွန်တော်တို့ကဟိုဒီဝေချက်ချက်တာတွေညာတွေကျွန်တော်တို့ချက်လို့ရမယ်လို့
အခုလိုတိုက်ပွဲတွေဖြစ်ပွားနေရတာဟာတပ်မတော်ဘက်ကအန်စီကိုအကြောင်းပြုပြီးကစားကွက်ရွှေ့နေတာလို့ KNU ဘက်ကစွပ်စွဲနေတယ်လို့ငင်းချာရေးအတွက်တပ်မတော်ကတည်တည်ကြဲကြဲလုတ်ကန်ချင်းစိတ်မရှိဘူးလို့လည်းပြောပါတယ်
တကယ်လည်းတွေ့မှလည်းတပ်မတော်ကငင်းချာရေးစိတ်ဆုံဆွေးနေတဲ့နေရာမှာရောတတ်နေရာချထားတဲ့နေရာမှာရောသူကစိတ်ပြီးတော့ဒီစိတ်မှမှပေါ့လေဒီစူးစားလုတ်ဆောင်မှုကြတော့သူတို့လည်းဆန္ဒတလောက်မရှိဘူးလို့လက်တွေ့မှလည်းပဲအဲ့လိုမျိုးအဖြစ်ညာပေါ်လာတယ်ဒီမှာတဲ့ဒီနယ်ပေါ့စုပြည်တော်စုဆက်တွဲပြည်တော်စုကိုဆွေးနွေးဖို့ကြတော့သူတို့မလိုလားဘူးအဲ့လိုမျိုးဖြစ်နေတယ
်ဒါကတော့ KNU တပ်မှ9ပြောခွင့်ရပုံမှုကလည်းသူပြောဆိုခဲ့တာပါမြန်မာစစ်တပ်နဲ့ KNU တစ်ဖက်စလုံးဟာသူ့ဖက်ကိုယ့်ဖက် NCA ကိုချိုးဖောက်နေကြောင်းအပြန်အလှန်ဆွဆွဲနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့ရက်တွေတုန်းကလည်းတပ်မှ9တပ်စခန်းကိုမြန်မာစစ်တပ်ဘက်ကမောင်းတူမဲ့ဒရုန်းယာဉ်တွေနဲ့ထောက်လှမ်းနေတယ်လို့ပြောဆိုပြီး KNU ဘက်ကနေကရင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲစောက်ကြည့်ရေးကော်မတီ GNCF ကိုကန့်ကွက်စာပေးပို့ထားပါတယ်တမရဘက်ကတော့စစ်ရေးအတွက်ဒရုန်းလွှတ်တင်တာမဟုတ်ပဲဒေတာလုံခြုံရေးနဲ့ဖွံ့ဖြိုးရေးကိစ္စတွေသက်သာအသုံးပြုတာလို့ဖြေရှင်းချက်ပေးထားပါတယ်။ဖာပုံခရံဘက်မှာတမရဘက်ကနေလမ်းဖောက်လုပ်မှုကြောင့်2018ခုနှစ်မလပါရမပတ်မှာ KNU တပ်မှ9တပ်ဖွဲ့နဲ့တမရတို့ကြားစစ်ရေးသိမ်းမှခဲ့တယ်လို့လယ်မှုဘလော့ဒေတာခန့်စေရွာကရွာသား2000ကျော်ရွာကနေတင်းချောင်းနေခဲ့ကြရပါတယ်။တမရော်နဲ့ကရင်မျိုးရာစီယုံ KNU ကြားအခြေအနေသိမ်းမှနေမှုအပေါ်မှာနှစ်ဖက်တာဝန်ရှိသူတွေကနေညှိနှိုင်းဖြေရှာကြပေမဲ့ဒီကနေ့ထိပြည်လည်မှုမရရှိသေးပါဘူးကရင်မျိုးရာစီယုံ KNU ဟာမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးသူထားတဲ့ကရင်လက်နက်ကန်အဖွဲ့တစ်ခုဖြစ်ပါတယ်ခင်ဗျာ